ငယ်ငယ်ညီလာခံဖြစ်ပျောက်ရေးနဲ့အပြည့်အရေးမှာမပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာအောင်လှုပ်ဆောင်ရေးဟာမြင်းမြန်တစ်ခုလိုလှုပ်ဆောင်ရမှာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်
ရင်းကြဲညီလာခံဖြစ်ပျောက်ရေးနဲ့အပြည့်ခါရစေရေးမှာပါဝင်သေးတဲ့အဖွဲ့တွေအားလုံးပါဝင်ရင်းဟာတစ်ခုစလုံးမြင်းမြန်ညီလာခံလုပ်သွားတဲ့ကိစ္စအားလုံးဆိုတော့ချက်မှာတစ်ခုပြီးမှတစ်ခုလုပ်မယ်ဆိုပြီးတော့အဲ့လိုလိုလိုဖြစ်ပါအဲ့ဒါကြောင့်ကျွန်တော်တို့ကခုရကိစ္စပြီးတော့အပြည့်ခါရစေရေးခိုင်မြဲအောင်လုပ်ခြင်းအဖြစ်အပြည့်ခါရစေရေးခိုင်မြဲခြင်းရဲ့အကျိုးဆက်ကိုပြည်သူတွေကနေပြီးတော့ဘယ်လိုအကောင်းခံစားရလဲဆိုတာကိုချင်းချင်းနဲ့နဲ့မြင်ချင်တာမြင်တာအောင်ပြန်နိုင်ခြင်းအဖြစ်အခါရစေရေးမှာတခြားမပါသေးတဲ့အစုအဖွဲ့တွေပါလာအောင်လို့လည်းကျွန်တော်တို့ကဆွဲဆောင်နေတယ်
ဒုတိယပင်လယ်ညီလာခံကိုတလနှစ်လအတွင်းစီစဉ်ပြင်ပြောက်စေခြင်းနဲ့လို့လည်းပြောပါရယ် GMC ဒုတိယဥက္ကဋ္ဌဖြစ်တဲ့ KNU ကဗိုလ်ချုပ်စောအိုင်းဆက်ဖိုးက NCA လက်မှတ်ရေးထိုးဖို့ကြံရှိနေသေးတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာဖို့အတွက်စူးစမ်းပေးဖို့တောင်းဆိုခဲ့ပါရယ
်မြို့သားပြန်လည်သိမြင်ရေးရဲ့နောက်ထပ်ရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ NCA လက်မှတ်ရေးထိုးခြင်းမပြုပါသေးတဲ့ကျန်နေတဲ့ညီလာခံအဖွဲ့တွေကိုလည်းဒီညဉ့်ညဉ့်လုပ်ငန်းစဉ်တွေမှာပါဝင်လာနိုင်ဖို့ကြိုးစားဆောင်ရွက်ရေးအတွက်တောင်းဆိုလိုပါတယ်ဒီလိုပါဝင်ဖို့ကြိုးစားရမှာလည်းမိမိတို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလည်းကြာရကန္တာကနေပါဝင်နေဆိုတာကိုလည်းကတိပေးပါတယ
်ညဉ့်ညဉ့်လုပ်ငန်းတွေမှာမူအပြောင်းလဲနဲ့တပ်ပိုင်းအပြောင်းလဲလုပ်ခဲ့တဲ့အတွက် GMC ကိုအချိန်ယူတည်ဆောက်ရအောင်မှာဖြစ်တယ်လို့ GMC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေးကပြောပါတယ
်တစ်ဖက်ကောင်းတော့များရဲ့နားလည်မှုနဲ့ဆက်ဆံရေးကိုတော့ရှင်းပြပြတော့လုပ်ငန်းကောင်းတဲ့ပုံဆောင်ရတဲ့အင်းငယ်ကြီးလုပ်ငန်းဆက်မှာဘူးပြောင်းလဲလုပ်တဲ့အခါအင်းငယ်တက်ပြီးပြောင်းလဲလုပ်တဲ့အခါအဲ့ရှိအင်းငယ်ကိုဆက်လက်နေနေမှုနဲ့တစ်ဖက်ကောင်းဆောင်ရေးဆက်ဆံမှုနဲ့ဆောင်ရွက်ခဲ့ဖြစ်ပါတယ်ဒါကြောင့် GSC လုပ်ငန်းစဉ်တွေကိုဆက်လက်ကြတောင်းလဲပုံနိုင်တဲ့အရင်ဖြစ်လာ
ဒါအပြင် GMC အားအစိုးရတက်မတော်ဘက်နဲ့တိုင်းရင်းသားလက်နက်ကိုင်ဘက်ဆိုပြီးကွဲလွဲမှုမရှိသေးပဲအဖွဲ့အစည်းတစ်ခုအနေနဲ့ငင်းငယ်လုပ်ငန်းတွေဆောင်ရွက်နိုင်အောင်ကြိုးပမ်းနေတယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးရာပြေးကပြောပါရယ် GMC အားအစိုးရနဲ့တက်မတော်ဘက်က10ဦးတိုင်းရင်းသားလက်နက်ကိုင်တွေဘက်က10ဦးနဲ့ရပ်ဘက်အဖွဲ့အစည်းက6ဦးစုစုပေါင်း926ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့ GMC ဒုတိယနေ့အစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အတူNLD ကျမကြီးကွန်ရက်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ